ပါကစ္စတန်ဝန်ကြီးချုပ်ဒီအီမရန်ခန်ကအကြင်တဲ့ထားဆောင်မှုတိုက်ချက်ရေးနိုင်ငံစည်းပွားရေးအကြံတဲဆိုင်နေတာကိုဖြေရှင်းဖို့အစိုးရသုံးစီထွက်တော်ရေးတွေပါဝင်ပြုပြင်ကြောင်းလေးဆိုင်ရာကျေတဲ့တဲ့စီစဉ်တွေကိုတနင်္ဂနွေနေ့ကတနင်္ဂနွေလုံးကိုပြောတဲ့ပထမဆုံးမိန့်ခွန်းထဲမှာခြားပြပြောဆိုသွားပါတယ်။နိုင်မကျော်ခရစ်ကအာဂါသာဓမ္မဘောကနေနိုင်ငံရေးကောင်းဆောင်ဖြစ်လာသူအသက်65နှစ်အရွယ်ခန်းဟာဝန်ကြီးချုပ်ဖြစ်တန်းစစချင်းဆိုပြီးနောက်တက်မှာပဲတနင်္ဂနွေလုံးကိုမိန့်ခွန်းပြောတာပါစီဝါရဲ့ကြက်တဲ့ဒေါ်ဘာတတစီဘူးနဲ့ပြပကျွေးမီဒေါ်လာ65ဘီလီယံလောက်တင်နေတာကိုဖြေရှင်းပြီးချိုးချံချွေတာတဲ့အစီအစဉ်တွေကိုသူရဲ့ပါကစ္စတန်ထရီအိုင်အန်ဆက် PDI ပါတီဦးဆောင်တဲ့ညွန်မောင်းဆွေရောက်ကချမှတ်လို့ဆောင်တော့မယ်လို့ဝန်ကြီးချုပ်ခန်းကပြောပါတယ်။ဝန်ကြီးချုပ်အိမ်တော်မှာဝန်ထမ်း920ကျော်ခန့်ထားတယ်ဆိုတာရှက်ဖို့ကောင်းပါတယ်။မော်တော်ကအစီး80ရှိပြီးအဲ့ဒီထဲက33စင်းဟာကြီးကားကားတွေတည်တယ်လို့ဝန်ကြီးချုပ်ခန်းကပြောပါတယ်။ဝန်ထမ်း2ယောက်နဲ့ကားနှစ်စီးပဲသူဆက်ထားမှဖြစ်ပြီးကျန်တဲ့ကားတွေကိုလီလံတင်ပြီးတော့ရရမျိုးကိုနိုင်ငံတော်ဗန္ဓာငွေဖြည့်အပ်ထားမယ်လို့ပြောပါတယ်။အစ္စလာမ်ဘာသာပြုတော်မှာရှိတဲ့နန်းတော်တစ်ခုဝန်ကြီးချုပ်အင်တော်ဝင်တဲ့ကအိမ်ကလေးတစ်လုံးမှာပဲသူနေပြီးကျန်တဲ့နေရာတွေကိုကမ္ဘာအဆင့်မီသူတည်တနာတက်ကတော်တစ်ခုတည်ဆောက်ဖို့အသုံးပြုသွားမယ်လို့လည်းဝန်ကြီးချုပ်ခန်းကပြောပါတယ်။